ရခိုင်ဒေသကနေတစ်ဖက်နိုင်ငံဖက်ကိုဆွန့်ခွာသွားကြတဲ့မွတ်စလင်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မှာကုလသမဂ္ဂအေဂျင်စီတွေအနေနဲ့ပွင့်လင်းမြင်သာမှုရှိစွာပူးပေါင်းပါဝင်နိုင်မယ်လို့မြန်မာအစိုးရဘက်ကပြောဆိုလိုက်ပါတယ်။ပြန်လည်လက်ခံရေးအပြင်ပြန်လည်နေရာချထားရေးပိုင်းမှာပါကုလသမဂ္ဂအေဂျင်စီတွေနဲ့ပူးတွဲလှုပ်ဆောင်သွားမယ်လို့ဆိုလိုက်ပေမဲ့ကုလလုံခြုံရေးကောင်စီကတောင်းဆိုထားတဲ့ရခိုင်ဒေသတွင်စုံစမ်းစစ်ဆေးခွင့်ကိုတော့မူလတဘောထားတိုင်းလက်ခံမှာမဟုတ်ဘူးလို့ဆိုပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကမှတ်မိခပေးပို့ထားပါတယ်။
ဒီကနေ့ရခိုင်ဒေသကနေတဖက်နိုင်ငံဘက်ကိုဆွန့်ခွာသွားကြတဲ့မွတ်စလင်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မှာကုလသမဂ္ဂအေဂျင်စီတွေနဲ့မြမအစိုးရတို့နားလည်မှုစာကြုံလွှာလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီလိုလက်မှတ်ရေးထိုးတာမှာသဘောတူထားတဲ့အချက်တွေနဲ့ပတ်သက်လို့သမရာယုံပြောရေးဆိုခွင့်ရှိသူဦးဇော်ထေက VOE ကိုခုလိုပြောပြပါတယ
်။လုပ်တဲ့အပိုင်းက repetition ကိုဥတည်တဲ့မန္တလေးနဲ့ကျွန်တော်လောက်တော့ပုံစံနဲ့ကိုယ်တော်တော့ဒီ position မှာလည်း UNHCR ရဲ့ပတ်ဖို့ပါဝင်မှုပါမကိုအောင်မြင်တဲ့သဘောရှိခဲ့တယ်ပေါ့နော်ဒီဟာကကျွန်တော်က MOU က UNDP ရဲ့ပါဝင်မှုပါကျွန်တော်ကထည့်ထားတော့ပြန်လဲထူထောင်ပြန်လဲတိစောက်တဲ့နေရာအထိပါ UNDP ကပါမယ်ဟိုထောက်ပံ့ကူညီမှုတွေကိုနောက်လျှောက်ပေါ့နော်အချိန်တိုင်းတာတစ်ခုပဲဒါသူကဒါတွေကတရားခင်းမယ်လို့ပေါ့အဲ့ဒါကိုကျွန်တော်ကပြောပြီးတော့ဟိုတို့တာ
ဒီလိုလက်မှတ်ရေးထိုးခဲ့တာနဲ့ပတ်သက်လို့အမေရိကန်တန်ယုံဘက်ကတော့မြမအစိုးရရဲ့လှုပ်ဆောင်မှုကိုကြိုဆိုကြောင်းတဘောရာထုတ်ပြန်ထားခဲ့ပါတယ်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေနေရပြန်နိုင်ရေးနဲ့ဒီလိုထွက်ပြေးရတဲ့အခြေအနေတွေကိုစုံစမ်းစစ်ဆေးဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကကိုယ်စားလှယ်အဖွဲ့ဟာမြမပြည်ကိုပြီးခဲ့တဲ့ရက်ပိုင်းက၂ရက်ကြာလာရောက်ခဲ့ပါတယ်။ဒုက္ခသည်တွေထွက်ပြေးရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးဖို့ဆိုရင် ICC ခေါ်နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးကနေကင်တွယ်စုံစမ်းဖို့နဲ့မြန်မာအစိုးရကကိုယ်တိုင်စုံစမ်းစစ်ဆေးဖို့ဆိုပြီးနှစ်ချက်တင်ပြခဲ့သလိုပြန်လည်လက်ခံရေးပိုင်းမှာပွင့်လင်းမြင်သာမှုရှိဖို့ကိုလည်းတောင်းဆိုထားခဲ့ပါတယ်။မြန်မာအစိုးရဘက်ကကုလသမဂ္ဂအေဂျင်စီတွေအနေနဲ့ပြန်လည်လက်ခံရေးပိုင်းမှာပွင့်လင်းမြင်သာစွာပူးပေါင်းဆောင်ရွက်ခွင့်ရှိမယ်လို့ဆိုထားပါတယ်။ဒါပေမဲ့ဘယ်အဆင့်ထိဘလောက်အတိုင်းအတာထိပါဝင်ခွင့်ရမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး
။ကုလသမဂ္ဂအေဂျင်စီတွေကပါဝင်မှုဒီမှာပါပြီ။ဒီ MOU ရသူပါဝင်ဆောင်ခွင့်ရှိတယ်။ဒီ process ကြီးထဲမှာသူတို့ပုံဝင်ပြီးတော့ပါနေမှာပဲ။အထောက်ပံ့ပြုတဲ့ကဏ္ဍမှာပါတယ်ဒီ process တစ်ခုလုံးအောင်မြင်အောင်သူတို့ကအထောက်ပံ့ပေးရမှာဖြစ်တယ်။ပေးရမှာဖြစ်လို့သူတို့ကိုယ်တိုင်ပါဝင်နေတဲ့အပေါ်မှာပွင့်လင်းရင်လာမှုတို့အဲကျန်တဲ့ဟို effective ပေါ့နော်ထိရောက်မှုဒါရတော့သူတို့ကိုယ်တိုင်ပါဝင်ပြီးတော့ဆောင်ရွက်ရမှာဖြစ်တဲ့အတွက်အဲ့ဒါတော့သိကြောစရာမလိုတော့ခုနကပြောတဲ့ပွင့်လင်းမြင်လာမှုဆိုတာတပောင်းနဲ့ပါပါပ
ါပွင့်လင်းမြင်သာမှုရှိဖို့နိုင်ငံတကာဘက်ကပြောဆိုချက်တွေအပေါ်ဥစော်ထေဘက်ကအခုလိုတုံ့ပြန်လိုက်တာပါဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာ ARSA အကြမ်းဖက်အဖွဲ့တွေတိုက်ခိုက်ခဲ့ပြီးနောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့သွားမယ်လို့မြန်မာအစိုးရဘက်ကမေလ31ရက်နေ့မှာထုတ်ပြန်ကြေညာခဲ့ပါတယ်။အဲ့ဒီအထက်မှာပါဝင်မဲ့သူတွေကိုတော့မသိရသေးပါဘူး။အဲ့ဒီကော်မရှင်မှာနိုင်ငံတကာကပုဂ္ဂိုလ်တဦးအပါအဝင်3ဦးပါဝင်မယ်လို့အစိုးရဘက်ကကြေညာထားပါတယ်။ဒီလူတွေဘယ်သူတွေလဲဆိုတာမသိရသေးသလိုဒီကနေ့ဥဇော်ထေကိုမေးမြန်းတာမှလည်းညီနိုင်စေမို့ပြောဆိုလို့မရသေးကြောင်းပြောပါရစေ။ဒီကနေ့ပြည်သူ့လွတ်တော်မှာတော့ဒီဖွဲ့စည်းမဲ့စုံစမ်းစစ်ဆေးရေးကော်မရှင်ထဲမှာနိုင်ငံသားပါဝင်ခြင်းမပြုဖို့တောင်းဆိုမှုတွေရှိခဲ့ပါရစေ။လက်ရှိမြန်မာအစိုးရဘက်ကပြန်လည်လက်ခံရေးပင်ပြန်လည်နေရာချထားရေးပိုင်းမှာပါကုလသမဂ္ဂအေဂျင်စီတွေနဲ့ပူးတွဲလှုပ်ဆောင်သွားမယ်လို့ဆိုထားပေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုထားတဲ့ရခိုင်ဒေသအတွင်းကိုလာရောက်ပြီးစုံစမ်းစစ်ဆေးခွင့်ပြုဖို့ကိုတော့မူလသဘောအတိုင်းလက်ခံမှာမဟုတ်ဘူးလို့အစိုးရဘက်ကတော့ဆိုထားပါရဲ့ရှင်
။မမေခါပါရှင်။